မြန်မာကနေဗြိတိန်နိုင်ငံထိမိုင်ပေါင်း 3,000 နီးပါးမော်တော်ဆိုင်ကယ်နဲ့ခီးရှည်မောင်းနေနေတဲ့မြန်မာနိုင်ငံသား2ဦးဟာအခုဆိုရင်မွန်ဂိုလီးယားနိုင်ငံကိုရောက်ရှိနေပါပြီ။တရုတ်နိုင်ငံမြောက်ပိုင်းနဲ့မွန်ဂိုလီးယားနိုင်ငံတောင်ပိုင်းမှာရှိနေတဲ့အာရှမှာဒုတိယအကြီးဆုံးဂိုဘီတဲကန္နယာကိုဖြတ်တန်းပြီးတဲ့နောက်မွန်ဂိုလီးယားမြို့တော်ကိုရောက်ရှိခဲ့ပါပြီ။မိုင်ပေါင်း 9,000 ကျော်ထိမောင်းနှွန်ခဲ့ပြီးဖြစ်တဲ့မော်တော်လော့ခီးသွွားအဖွဲ့ဝင်2ဦးရဲ့နောက်ဆုံးအခြေအနေကိုဆက်ပြီးနားဆင်ပါရှင်။မော်တော်လော့ခီးသွွားအဖွဲ့ဝင်2ဦးဖြစ်တဲ့ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖာရူဟာကဘာကျော်ဂိုဘီတဲကန္နယာကိုဖြတ်တန်းမောင်းနှင်ပြီးတဲ့နောက်မွန်ဂိုလီးယားနိုင်ငံကိုရောက်ရှိနေပါပြီ။အဲ့ဒီတဲကန္နယာဟာတရုတ်နဲ့မွန်ဂိုလီးယားနယ်စပ်တရုတ်မြောက်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရအင်းနာမွန်ဂိုလီးယားဒေသမှာရှိနေတာပါ။ဇွန်လ16ရက်နေ့ကအင်းနာမွန်ဂိုလီးယားကိုရောက်ရှိပြီးမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်ခဲ့တဲ့ဒေသအတွေ့အကြုံတွေကိုဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ကမော်တော်လော့ Facebook ဗီဒီယိုကနေတဆင့်အားပေးနေတဲ့ပရိသတ်တွေကိုအခုလိုပြောပြပါရစေ
။အခုရောက်နေတော့အင်းနာမွန်ဂိုလီးယား
အင်းနာမွန်ဂိုလီးယားဆိုတာတူပီဖက်ပိုင်မှာရှိတဲ့မွန်ဂိုလီးယားပိုင်းပြောပါမယ်။ဒီမှာလည်းရာဇဝင်တွေအများကြီးပါပဲ။ဆိုတော့ဒီမှာလည်းကျွန်တော်လေယာဉ်လက်စစ်တွေအများကြီး
ကျွန်တော်အကျံဖြင်းရည်ကြည့်ရတဲ့
ထောင်ပိုင်းအောင်ရှိ
ဒီနေရာလေးတော့ဆီရှိပါမယ်နေရာလေးတွေကြာလေးနဲ့ရည်ကြည့်ရ200 300
ဟိုးမဆီဆုံးကြည့်ဆော
ဆောဒီလင်းပြင်းမှာတိုက်နေတဲ့လေးရယ်ဆိုလာလည်းရှိရနော်ဒီလိုမှာ
ဆိုလာလည်းရှိဆိုလာဆိုလာလည်းများ
ဒီတဘောဝလေအားလက်စစ်နေအားလက်စစ်တင်နဲ့ဂျန်နရီလုတ်ထားရတာအများကြီးတွေ့ရတယ
်ဒါအပြင်နှစ်ပတ်အတွင်းတရုတ်နိုင်ငံအနောက်တောင်ပိုင်းရွန်းနံပြည်နယ်ကနေမြောက်ပိုင်းInner Mongolia ဒေသထိမောင်းနှင်ခဲ့တဲ့ခီးလန်းတခြားဖြတ်တန်းခဲ့တဲ့တရုတ်ကုန်းတွင်းပိုင်းဒေသအခြေခံအဆောက်အုံတွေခင့်မီတိုးတက်ကောင်းမွန်တဲ့မြင်ကွင်းအတွေ့အကြုံတွေကိုလည်းသူတို့နှုတ်လုံးကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ဒီတရုတ်ပြည်ထဲမှာတင်ကို12ရက်ရှိပါတယ်နော်။အရင်နဲ့ Eye Opener ဒီတရုတ်ပြည်ထဲမှာစီးတဲ့အချိန်မှာလေအချိန်တော်များများ I think 80-90% လောက်က Expressway မှာသွားနေရတယ်ဒါပေမဲ့မြို့နဲ့မြို့တိုင်းကြုံဝင်ပြီးတော့နားရတဲ့အချိန်မှာမြို့သူမြို့ချင်းစီရဲ့ infra တွေကအရန်ကိုအားကြွယ်ကောင်းအောင်ကောင်းနေဆိုအောင်မြင်ရတယ်နော်
ကျွန်တော်စီးလာရင်တော့နေဥမာကွင်းမြေကြီးပဲတော့ချက်စီကျွန်တော်နှစ်နိုင်လောက်စီးပြီးမှရုပ်တရက်ကြီးတွေ့ရတဲ့ခါကျရင်ဟာလုံးဝဒီမြို့အကြီးကြီးပဲကြီးတာပါကျွန်တော်ကြီးပိုက်တွေအမြင်ကြီးတွေအဲ့လိုမျိုးတွေနေရာတော်တော်များများရှိတယ
်တနေ့ကိုမိုင်ပေါင်း180ကျော်နှုန်းနဲ့မိုင်ပေါင်း9,000ကျော်ထိမောင်းနှင်ဖြတ်တန်းခဲ့တဲ့လန်ခီအခြေအနေကိုလည်းမော်တော်လော့ခီးသွားနှုတ်လုံးကအခုလိုပြောပြပါဗျ။
တရက်ကိုကျွန်တော်တို့မစီးဘူးဆို
300
နီးပါ
းကီလိုမီတာပေါ့နော
် average ပေါ့ average 300နီးပါးလောက်ရှိရနော်အရင်စီးရရဲ့ဟို expressway အားလုံးကကားကြီးဆိုရင် 80 ကားလက်ဆိုရင် 100 ကားငယ်ဆိုရင် 120 တက်မှတ်ထားတယ်။တခါလေကားရွာကြီးကျော်ရတဲ့အချိန်ဆိုဟိုကားငယ်လေးကိုကျော်ရတဲ့အချိန်ဆိုရင်စီလိုက်စပီဒ်ရတော်တော်လေးဒါပေမဲ့ကိုကလည်းဆန်ကေယုံတယ်လမ်းလည်းယုံတော့လမ်းနေရဲ့ curve တွေလမ်းနေရဲ့လမ်းပေါ်မှာအဝေးပြေးဒီအဝေးပြေးလမ်းမှာကျွန်တော်ဘာမှမရှိ
ဘူး safety factor လည်းတော်တော်ကောင်းတယ်ဟုတ်တယ်ကျွန်တော်ကြည့်နေပုံမှန်ကိုရမယ်အကွေတွေတို့နောက
်ပြီးရင်ကျွန်တော်တို့တောင်းနေအများကြီးဖြစ်ရတယ်ဒါပေမဲ့တောင်းတစ်ခုနဲ့တစ်ခုကိုအသားနဲ့ထိုးထားနော
်ဟုတ်တယ
်လုံးဝတောင်းတဲ့ဟိုဟိုတောင်းအောင်တောင်းချင်းလှုပ်သွားတာတက်သွားဆင်းတော့မရှိဘူးလုံးဝတရားထိုးထားရဲ့
တောင်းတွေ့ရင်
တောင်းတွေ့ရင်လိုင်းကိုဖောက်ပလိုက်တယ်
6
တွေ့ရင်တရားထိုးပလိုက်
တရားထိုးပလိုက်တယ်သူတို့လိုင်းကိုရလဲเนาะတချို့ဆိုရင်10ကီလိုမီတာလောက်ရှိတယ်
ဟုတ်တယ်ဟ
ောတချို့ဆိုရင်အာတော့6ကို
မီးရှိတဲ့လိုင်းကိုရှိရဲ့မီးမရှိတဲ့လိုင်းကိုရှိရဲ့ဝင်တော့ရင်တခါလေမျက်စိကဖုံးဆိုဘလိုင်းဖြစ်သွားပြီမောင်းမဲနေတာပဲဒီတိုင်းမျက်စိမေ့ပြီးမောင်းသွားတော့ပဲ
အခုလို့ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖားလို့နှစ်ဦးမော်တော်ဆိုင်ကယ်နဲ့စွန်စားကဘာပတ်တဲ့ခီးစဉ်ကိုအားပေးဂုဏ်ယူကြောင်းဗြိတိန်အခြေစိုက်ပြည်ထောင်စုမြန်မာနိုင်ငံသားများအဖွဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဒေါက်တာဇွန်မြတ်တန်ဝင်းက VOE ကိုပြောပါရစေ
။သူတို့ခီးစဉ်ဆိုစဉ်းစားမယ်ဆိုလို့ရှိရင်ဟာလာလူငယ်နှစ်ယောက်ကဒီလိုခက်ခဲလမ်းကိုသူတို့ကူးဖြတ်လာတယ်ဆိုတာကတော့เนาะအတူတူအားပေးရမယ်เนาะသူတို့အနေနဲ့လည်းဘူးသူတ္တလည်းသူတို့တိုးတက်မယ်သူများတွေအတွက်လည်းအားတက်ဖို့ကောင်းတယ်လို့အန်တီပြင်းတယ်ပေါ့เนาะလူငယ်တွေအနေနဲ့
ဒါပြင်မော်တော်လော့ခီးသွားနှစ်ဦးလန်ဒန်ရောက်လာမဲ့အချိန်ဟာရာသီဥတုအကောင်းဆုံးအချိန်ဖြစ်နေတယ်လို့လည်းသူကဆိုပါတယ်။မေလ26ရက်နေ့ရန်ကုန်ကနေစတင်ထွက်ခွာလာတဲ့မော်တော်လော့ခီးသွားနှစ်ဦးရဲ့တလနီပါခီးစဉ်အတွင်းတရုတ်ကနေမွန်ဂိုလီးယားနိုင်ငံကိုရောက်ရှိခဲ့ပြီးမကြခင်ကာဇစ်စတန်နိုင်ငံဖြတ်ပြီးရုရှားကိုဝင်ပြီးတဲ့နောက်နော်ဝေး၊ဒိန်းမတ်၊ဂျာမနီ၊နယ်သာလန်တို့ကတဆင့်ဗြိတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်ကြမှာဖြစ်ပါတယ်။သူတို့နှစ်ဦးအပြန်ခီးစဉ်ကိုအသေးချာ သိရသေးပေမဲ့တူရကီနိုင်ငံကတဆင့်အာရှနိုင်ငံတွေဘက်ပြောင်းဝင်ဖို့ရထားတယ်လို့ဆိုပါရယ် BMW အမျိုးအစားမော်တော်ဆိုင်ကယ်နဲ့မောင်းနေတဲ့သူတို့နှစ်ဦးရဲ့ခီးစဉ်အတွက် MPRL ENP စွမ်းအင်ကုမ္ပဏီကအဓိကပံ့ပိုးထားပါတယ်